မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရားရေးဆွဲဖို့လုပ်နေတဲ့ညောင်နေပင်မျိုးသားညီလာခံကိုဒီပတ်တွင်မှပြန်ဆဖို့မြန်မာစစ်စိုးရကအစီအစဉ်လုပ်ထားပါတယ်။ဒီဖွဲ့စည်းပုံကနေပြီးတော့တဖြည်းဖြည်းချင်းဒီမိုကရေစီနီးကျတဲ့ရွေးကောက်ပွဲတွေလုပ်သွားမယ်လို့မြန်မာစစ်စိုးရကကတိပြုထားပါတယ်။ညီလာခံကိုအခုဇူလိုင်18ရက်နေ့မှပြန်ဆမှာဖြစ်ပြီးတော့ဒါဟာနောက်ဆုံးအကြော့အစည်းအဝေးလည်းဖြစ်တယ်လို့ညီလာခံကျင်းပရေးကော်မရှင်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးသိန်းစိန်ကပြောထားပါတယ်။ဆိုရဲဒီမိုကရေစီလမ်းပြမြေပုံရဲ့အဆင့်9ဆင့်တည်းမှာဒီအမျိုးသားညီလာခံကျင်းပတာဟာပထမဆုံးအဆင့်ဖြစ်ပါတယ်။လွန်ခဲ့တဲ့14နှစ်ကလေးကစတင်ခဲ့တဲ့ဒီအမျိုးသားညီလာခံကိုထောင်ထဲချီတဲ့ကိုယ်စားလှယ်တွေတယောက်ကြမှာဖြစ်ပြီးတော့အများစုကိုယ်စားလှယ်တွေကိုစစ်စိုးရကစိတ်ကြိုက်ရွေးချယ်ခဲ့တာပါ။အခုဆိုရင်ကိုယ်စားလှယ်တွေဟာကျင်းပရနေရကိုရောက်ရှိလာကြပြီလို့မြန်မာစစ်စိုးရသတင်းစာတွေမှာရေးသားနေပါတယ်။စစ်စိုးရကဥဆောင်ရေးဆွဲနေတဲ့ဒီဖွဲ့စည်းပုံဥပဒေဟာစစ်အာဏာကိုပုံမချုပ်ကင်ဖို့သာဖြစ်တယ်လို့ညီလာခံကိုဝေဖန်သူတွေကပြောပါတယ်အတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့သဘောထားအမြင်တွေလည်းဒီမူချမ်းမှာပါဝင်တာမရှိဘူးလို့ဆိုပါတယ်စစ်စိုးရရဲ့ညောင်နေပင်အမျိုးသားညီလာခံကိုအတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမတရားဖက်နဲ့သတိမောက်ထားပါတယ်အဓိကချက်ကတော့ညီလာခံအတွင်းမှာလွတ်လပ်စွာပြောဆိုဆွေးနွေးတင်ပြခွင့်မရှိတာကြောင့်လို့ဆိုပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာလည်းနေမှာကြေကျုံးနဲ့အကျဉ်းချခံရပါတယ်